မင်္ဂလာပါရှင်။ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဇူလိုင်မျိုးပါရှင်။အခုပထမဆုံးတင်ပြပေးမယ့်စာကတော့ရန်ကုန်ကပါ။တော်လရင်ကြီးမြ мян ပြီးစီကျမပြီဗျာလို့အစချီပြီးတော့ရေးလာတာပါ။ကျွန်တော်ကရန်ကုန်မှာရှိတဲ့မြမအကြီးဆုံးဘဏ်တစ်ခုရဲ့ရုံးပိုင်းဆိုင်ရာကြီးကြပ်ရေးမှူးယာတို့နဲ့တာဝန်ထမ်းဆောင်သူတယောက်ပါတဲ့။ကျွန်တော်ဝင်ငွေလာစာအရလစဉ်ဝင်ငွေကုန်2သိန်းဝန်းကျင်ဆောင်နေရသူပါ။ဖေဖော်ဝါရီလကုန်အထိဝင်ငွေခွန်ပေးနေရတော့မယ်ဆိုပြီးတတိထားမိကလေးက CDM လုပ်ခဲ့ပါတယ်တဲ့ကျွန်တော်တို့ဌာနမှာဝင်ငွေခွန်မပေးဘဲ CDM လုပ်သူကျွန်တော်တယောက်တည်းရှိပါတယ်တဲ့ဒီလိုနဲ့ CDM လုပ်တော့အဲ့ဒီဘဏ်လုပ်ငန်းကစီမင်းစီကံအတိုင်းထုတ်ပယ်ခြင်းခံရမယ်ဆိုပြီးစာရီပို့လာတော့ထုတ်ပယ်ခံလိုက်ရတယ်ဆိုပါတော့တဲ့ထွက်စာမတင်ထုတ်စာမရပဲဘာကြောင့်ဘလို့ထုတ်ပယ်တယ်ဆိုတာလည်းမသိရဘူးမှလည်းမပြောရဲပဲနောက်ဆုံးဌာနတစ်ခုလုံးမှာတယောက်တည်းလုပ်တဲ့ CDM လုပ်သမားဖြစ်သွားပါရောတဲ့အဓိကပြောချင်တာကအခုချိန်ထိအခွန်ဆောင်နေသေးတဲ့မြမအကြီးဆုံးဘန်ကြီးကစစ်တပ်ရဲ့အဓိကတောက်တိုင်တွေတဲကတခုပါကျွန်တော်တို့လူညီညီသာ CDM လုပ်နိုင်ခဲ့ရင်ပြည်တွင်းစစ်တောင်ဖြစ်စရာမလိုပါဘူးတဲ့အခုတော့အလုံးလုံးလို့ကောင်းနေတော့ဝင်ငွေခွန်ဆောင်လို့ကောင်းနေတော့လူဒန်းစားတရက်ကြောင့်ပြည်တွင်းစစ်ကြီးသက်ဆိုးရှင်နေရအောင်ပါပါပြောချင်တာကတော့ဒါလေးပါဗျာကျေးဇူးပြုပြီး RFA ရဲ့ပေးစာပြန်စာမှာထည့်သွင်းဖော်ပြပေးပါလုံခြုံရေးအရကျွန်တော်ရဲ့အချက်အလက်တွေကိုထိမ့်သိမ့်စီလိုပါတယ် RFA ဒီထက်မကအောင်မြင်ပါစေဗျာဆိုပြီးတော့ရေးသားပေးပို့လာတာပါပေးပို့လာတဲ့သူကစာရှိရှိရေးသားပေးပို့လာပြီးမဲ့လဲအချိန်ကိုငှက်ကွက်ပြီးတော့အခုလိုအကျဉ်းချုပ်ပဲတင်ပြရတာကိုနားလည်ပေးစီချင်ပါတယ်ရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင်RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 232-235-4218 ကိုဆက်လုပ်နိုင်ပါတယ
်။အခုဆက်ပြီးမွန်ပြည်နယ်ကအမည်မဖော်လိုသူတဦးပေးပို့လာတဲ့စာကိုတင်ပြပေးပါမယ်။မင်္ဂလာပါ RFA ခင်ဗျာ။ကျွန်တော်ကအစ္စလမ်ဘာသာကိုးကွယ်သူတစ်ယောက်ပါ။ကျွန်တော်တို့မွန်ပြည်နယ်ကျိုင်မယောကလာဝကယုံမှာအစ္စလမ်ဘာသာဝင်ဆိုရင်မှတ်ပုံတင်လုံမပေးတာကြောင့်အခက်အခဲရှိနေပါတယ်။လုတ်ပေးတယ်ဆိုရင်လဲ10သိန်းကနေ13သိန်း15သိန်းအထိပေးရပါတယ်။အဲ့ဒီလောက်ငွေမရရင်မှတ်ပုံတင်လုံမပေးပါဘူးတဲ့။တခြားဘာသာဝင်တွေကိုဆိုရင်ပုံမှန်ဈေးနဲ့ပဲလုတ်ပေးပါတယ်။ကျွန်တော်ကိုယ်တိုင်မှတ်ပုံတင်သွားလုတ်တာ9နှစ်ရှိပါပြီ။အခုထိမရသေးပါဘူးတဲ့။ရုံးမှရှိတဲ့လာဝကဦးစီးမှုတွေကလည်းခဏခဏပြောင်းနေလို့ဦးစီးမှုနာမည်တောင်ကျွန်တော်မသိပါဘူး။ကျွန်တော်ကိုဘာကြောင့်မှတ်ပုံတင်မလုတ်ပေးတာလဲ။ကျွန်တော်မှာဘာပြစ်ချက်ရှိလို့လဲလို့မေးတော့အစ္စလမ်ဘာသာဝင်ဖြစ်လို့မလုပ်ပေးတာလို့ပြောပါတယ်တဲ့ဒီအကြောင်းကိုကဘာကသိအောင်ပြောပြပေးစီခြင်းလို့ RFA ကိုတောင်းဆိုပါတယ်အားလုံးဘေးကင်းကြပါစေလို့ဆုတောင်းလိုက်ပါတယ်ဆိုပြီးတော့ရေးသားပေးပို့လာတာပါရှင
် RFA ကိုစာရေးပြီးပေးပို့ခြင်းလို့ဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
နောက်ထပ်စာရဆောင်ကတော့ထိုင်းနိုင်ငံကပါစာထဲမှာတော့မင်္ဂလာပါ RFA ကျွန်တော်တို့စီမှာဖြစ်နေတာလေးတွေကိုပေးစာပြန်စာကနေပြောပေးပါဗျာဆိုပြီးတော့ပေးပို့လာတာပါကျွန်တော်နာမည်ကကျော်စွာပါပဲခူးတိုင်းတိုင်ဦးကပါအခုလက်ရှိထိုင်းနိုင်ငံမဟာချိုင်းစမုတ်စခွန်မှာအလုပ်လုပ်ပါတယ်အခုကျွန်တော်ပတ်ဝန်းကျင်မှာဖြစ်နေတာတွေအမြင်မတော်လို့ပါတဲ့မြန်မာရွှေပြောင်းအလုပ်သမားတွေ COVID-19 ရောဂါကြောင့်အလုပ်ရုံပိတ်သိမ်းရလို့အလုတ်ကအကြောင်းတစ်ခုခုကြောင့်ထွက်လာရလို့အလုတ်လက်မဲ့ဖြစ်နေတဲ့သူတွေကိုထိုင်းအစိုးရကကာကွယ်ဆေးအခမဲ့ထိုးပေးနေပါတယ်။အဲ့ဒါကိုမြန်မာပွဲစားတချို့ကအဲ့ဒီလူတွေကိုစည်ရင်းလိုက်ောက်ပြီးတော့တယောက်ကိုဘတ်2000ကနေ2500အထိပေးပြီးတော့ထိုးနေရတာတွေတွေ့နေရပါတယ်တဲ့။အခုလိုအချိန်မှာကိုယ်နိုင်ငံကနိုင်ငံရေးအခြေအနေမကောင်းတာကြောင့်ဘယ်သူကိုတိုင်ရမလဲမသိပါဘူး။ထိုင်းရဲ့ကိုတိုင်ရင်လဲရုံးကိုပဲသွားခိုင်းပါတယ်တဲ့။ဒါကြောင့်မြန်မာနိုင်ငံသားတွေအခုလိုဒုက္ခရောက်နေချိန်မှာခေါင်းပုံမဖြတ်ကြဖို့မြမပွဲစားတွေလည်းကိုချင်းစာပေးကြပါလို့ RFA ကနေတဆင့်ပြောပြစေချင်လို့ပါ RFA ကိုလည်းကျေးဇူးတင်ပါတယ်သတင်းမှန်တွေအမြဲရယူနိုင်ပါစေဆိုပြီးတော့ရေးသားပေးပို့လာတာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရနာပါရစေ RFA ရဲ့ပေးစာပြန်စာကဏ္ဍကိုစာရိုက်ဆက်သွယ်ပေးပို့ခြင်းရင်တော့ပေးပို့ခြင်းတဲ့အကြောင်းအရာအချက်လက်အကျဉ်းချုပ်ကို RFA Burmese Facebook Messenger နဲ့ email ကပဲဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 232-235-4218 ကဖြစ်ဖြစ်ဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးရတဲ့ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုတင်ပြပေးအောင်ပါမို့ ဆောင်မြော်ရှုစားပါအောင်ရှင်။